င်္ဂလာပါခင်ဗျာ။ဆင်းရဲညတဲ့ရဲ့လီလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီပုဂံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကနေပြီးတော့ရှေးဟောင်းအမွေနှစ်ဒေတာအဖြစ်သတ်မှတ်လိုက်တာကြောင့်ဒီပုဂံဒေတာရေးရှိဘလို့ဆက်ပြီးတော့ထိန်းသိမ်းဖို့လိုမလဲ။နောက်ဒီကမ္ဘာအမွေနှစ်စည်းဝင်ဒေတာနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ပါဆိုတော့ဒီပုဂံဒေတာကိုကမ္ဘာယဉ်ကျေးမှုအမွေနှစ်ဖြစ်ဇူလိုင်လ6ရက်နေ့ကသတ်မှတ်လိုက်တာပါ။ဒီအစီအစဉ်မှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့ဦးတန်းစောဦးပါ။ကမ္ဘာအမွေနှစ်ဌာနညွှန်ကြားမှုပါ။နောက်တစ်ဦးကတော့ကိုသူရအောင်ပါ။အတွင်းမှုမြန်မာနိုင်ငံရှီဟောင်းသုတေသနအသင်းကပါ။နောက်တစ်ယောက်ကတော့ပုဂံညောင်ဦးဒေတာကန်ကိုနိုင်ထွန်းပါ။ဒီတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒီဖုန်းခေါ်ထားဖို့ဖုန်းခေါ်ထားကြတဲ့သူတွေလည်းရှိပါတယ်။သူတွေတွေကိုဆက်သွယ်လို့ရတဲ့အခါမှာတော့ဒီလိုင်းပေါ်တင်ပေးမှာပါ။ဆိုတော့အခုအရင်ဆုံးတော့ဒီမကြသေးခင်တုန်းကပေါ့ဒီပုဂံဒေတာကိုကမ္ဘာအမွေနှစ်ဒေတာဖြစ်ကြေညာခဲ့တဲ့ UNESCO အခမ်းအနားအနေပြန်ရောက်လာတဲ့ဦးတန်းစောဦးကိုအရင်မေးချင်ပါတယ်။ဘာကြောင့်ဒီမြန်မာနိုင်ငံကိုရှေးအောင်အမွေနှစ်ဖြစ်သတ်မှတ်ရွေးချယ်ခဲ့တာလဲဆိုတာကိုအရင်ဆုံးပြောပြပေးပါလားခင်ဗျာ
။ကျွန်တော်တို့ပုဂံဒေတာကိုကမ္ဘာအမွေနှစ်ပြင်သွင်းဖို့အတွက်96ကျပ်ကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။ဟုတ်ပါတယ်။ဘာကြောင့်အမွေနှစ်ပြင်သွင်းရလဲဆိုတော့အဓိကအားဖြင့်ပြည်မျိုးဟောင်းသုံးမျိုးရဲ့ပုဂံဒေတာဗုဒ္ဓယဉ်ကျေးမှုပေါ်မှာမူတည်ပြီးတော့နိုင်ငံရဲ့အနှစ်2005ပြည်ကျေးမှုစတင်တဲ့ပုဂံဒေတာဆိုရင်ကြောက်ွယ်တော့အိန္ဒိယမှာကြောက်ွယ်တဲ့ဗုဒ္ဓဘာသာနိုင်ငံရဲ့အနှစ်2000မှာပမာတိမှာတစ်ခါပြန်ပြီးတော့ပေါ်ထွန်းနေအဲဒီပြန်ပြီးထွက်လာတဲ့ယဉ်ကျေးမှုအမွေနှစ်ဒေတာအခုတည်းကတက်လက်ရှင်းတယ်စားတဲ့ဒီမြမနဲ့မြမလူမှုအခွင့်အရေးအထင်ကြီးအထင်မှန်ပြီးအဆောက်အုံတွေအထောက်အထားတွေကိုကျွန်တော်တို့ကမြမနိုင်ငံနေမဟုတ်ဘူးနိုင်ငံတကာပါကျွန်တော်တို့နိုင်ငံအတွက်ပုံကြီးအထောက်အထားအနေနဲ့ပြပြရင်ကျွန်တော်တို့ကမ္ဘာမှာပြင်ပြင်ပါအဓိကအချက်ကတော့ကမ္ဘာမှာပြင်ပြင်နေတဲ့ဆက်မှာစီမံခန့်ခွဲမှုအပြောင်းအလဲကိုလည်းကျွန်တော်တို့နိုင်ငံကပေါ်ဆောင်ပါတယ်ခင်ဗျာသူတို့ချင်းဒီဆိုတာတိုင်းရနေပြီးတော့လေဒီကိစ္စကိုအမွေအနှစ်ကိုတာဝန်ယူဆောင်ရွက်နေနေပြီးတော့အစိုးရအဖွဲ့အစည်းရောဒေတာဆန်လူမှုအဖွဲ့အစည်းရောသက်ဆိုင်တဲ့စိတ်ပူရာတွေရောကြောင်းနေတဲ့ပြည်နယ်ဆံွယ်မှုစနစ်အခြေအနေတရားကိုလည်းအမီးကြီးကဘာအမွေအနှစ်ဖြစ်တင်သွင်းနေလုပ်ငန်းတစ်ခုလည်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးတန်းစိုးကြီးကျွန်တော်တို့နောက်ပိုင်းကျရင်တော့ဒီကိစ္စတွေကိုအခြေတော်ဝင်ထပ်ပြီးတော့ဆွေးနွေးသွားမှာပါအခုကတော့ကျွန်တော်ကိုသူရအောင်မေးချင်ပါတယ်ဆိုတော့ပုဂံဒေတာကိုပေါ့လေရှေးဟောင်းအမွေနှစ်ဖြစ်သတ်မှတ်လိုက်ပြီးတဲ့နောက်မှာဒီနိုင်ငံတကာကချမှတ်ထားတဲ့စီးမင်းနေအတိုင်းပေါ့လိုက်နာဖို့လိုအပ်တယ်လို့သိရပါတယ်ဆိုတော့ဒီအမွေနှစ်စင်းတွေထဲမှာရည်ရှိပါဝင်ဖို့ဆိုလို့ရှိရင်ဘယ်လိုမျိုးအခြေအနေတွေကိုရှောင်ကျဉ်ဖို့လိုပါမလဲခင်ဗျာ
ဟုတ်ကဲ့ကြားနော
်ဟုတ်ကဲ့ကြားပါတယ်ဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ကျွန်တော်တို့ကဒီချိန်ကြီးမှာဘလို့ချိန်နေမျိုးရှောင်ဖို့လိုလဲဆိုတော့နံပါတ်1ကတော့ကျွန်တော်တို့ကဒီဥပဒေပေါ့။ဘာလို့ဆိုဟိုတီတွင်းမှာတည်စဲဥပဒေတွေရှိတယ်။အဲ့ဒီရေကြောမွေနဲ့ထိန်းသိမ်းရေးအတွက်ဥပဒေတွေရှိတယ်။အဲ့ဒီဥပဒေတွေကိုကျွန်တော်တို့ကဘာလို့ဆိုလိုက်အဲတက်ချက်မကွာလိုက်နာဖို့လိုတယ်။နောက်တစ်ခုကဒီနိုင်ငံတကာစံနှုန်းတွေရှိတယ်။ပြီးတော့နောက်တစ်ခုကအစိုးရနဲ့ကျွန်တော်တို့ဒီနိုင်ငံတော်ကိုစားပြီးတော့လက်မှတ်ထိုးထားတဲ့ဒီ UNESCO ဝင်ဖို့အတွက်ဆိုရင်ကျွန်တော်ဒီ nomination တို့စီရရှိအဲ့တော့အဲ့ nomination တို့စီရတဲ့မှာတည်သွင်းထားတဲ့အချက်လက်တွေအတိုင်းပကံကိုတပြေမတည်းစီမံခံဖို့လိုတယ်အဲ့တော့ဥပဒေကမရှိဘူးဒီမွေးနေ့ကိုဥပဒေကကွယ်နိုင်မှုမရှိဘူးဟို management ဒီတင်ထားတဲ့အစိုးရရဲ့ဒီကိုဒီ management plan တွေအတိုင်းမလုပ်ဘူးဆိုရင်တော့အဲဒါဆိုရင်တော့မွေးနေ့ကတည်ရဲဖို့ကခက်ခဲလိမ့်မယ်ကမ္ဘာမွေးနေ့တည်ရဲဖို့ခက်ခဲလိမ့်မယ်ပေါ့နော်ကမ္ဘာမွေးနေ့တည်ရဲဖို့ခက်ခဲသလိုဒီအဲဒီမွေးနေ့ကလည်း sustainable ဖြစ်မှာမဟုတ်ဘူးပေါ့နော်ကျွန်တော်ကဒါကိုပြောလို့ပါတယ
်ဟုတ်ကဲ့ဆိုတော့အဓိကဒီအချက်တစ်ချက်လောက်ပေါ့လေဆိုတော့ဥပမာအဓိကကြတဲ့အချက်တစ်ချက်လောက်ကိုပြောပြပေးပါလားဆိုတော့ဟိုလိုက်နာဖို့လိုအပ်တဲ့မဖြစ်မနေလိုက်နာဖို့လိုအပ်တဲ့ဥပဒေစီမင်းတရားရပေါ့
ဥပမာအဲ့လိုမျိုးဆိုရင်အထင်ရှားဆုံးပြပါစို့ခုပကံမှာဆိုလေကျွန်တော်တို့ကဒီ hotel ကိစ္စတွေပေါ့နော် hotel ကိစ္စတွေကတော့အထင်ရှားဆုံး case ပဲဒီဟာကိုလေကျွန်တော်တို့ကဟို43နှစ်မြောက်ဒီကမ္ဘာမွေးနေ့ဒီလာတဲ့မှာ iPod ကပြင်ရှာရှင်ပြောသွားတယ်ပကံမှာဒီ tourism development တွေ hotel ဒီပုံမှန်အဖြစ် hotel တွေဆိုပြီးသူ highlight လုပ်ပြောသွားတယ်ပေါ့နော်အဲ့တော့အဲ့ hotel စီမံကိန်းကြီးကဥပမာကျွန်တော်ကြီးရေးတည်စေဥပဒေကြီးကဘယ်ဥပဒေမှာမှဒီဇုံထဲမှာ hotel စောက်ခွင့်ရှိပါတယ်လို့ရေးမထားဘူးဥပမာဒီမွေးနေ့မကိုက်ကြီးရဲ့ hotel အဲ့တော့ အားလုံးကိုဥမာသူကဖယ်ရှားနိုင်တယ်လို့ဒါအတိအင်းပြောထားတယ်ပေါ့နော်အဲ့တော့ဥမာဒါမျိုးတိဆောက်နေရတယ်ကွာကျွန်တော်တို့ကတိုးဟိုတယ်ရေကတိုးလာနေရမကောက်ရှိတဲ့ရေကတောင်ရှော့ချမယ်ဟောင်းတိုးလာတာဒါဒီကျွန်တော်တို့ကပြည်ရင်းပြည်သေးဥပဒေနဲ့လည်းမမီလို့နိုင်ငံလုံထုံးလုံးကြီးနဲ့စကူဂရီကိုပြုထားတဲ့ဟာတွေနဲ့လည်းကျွန်တော်တို့ကစန့်ကျင်နေတယ်ပေါ့ဒါအကောင်းဆုံးဥပမာတစ်ခုပေါ့နော
်ဟုတ်ကဲ့ပါကျေးဇူးပါဟုတ်ကဲ့နောက်တစ်ယောက်ကျွန်တော်မေးချင်တာကတော့ဒီပကံညာဦးဒေတာကန်ကိုနိုင်ထွန်းပါဆိုတော့ကိုနိုင်ထွန်းကဒီပကံညာဦးဒေတာကန်ဆိုတဲ့အခါကျတော့အခုလိုပေါ့လေဒီဒေတာကိုကဘာအမွေနှစ်ဒေတာဖြစ်သတ်မှတ်လိုက်တဲ့အတွက်ဒီဒေတာကန်တယောက်အနေနဲ့ဘာတွေမြန်မျှော်လင့်ထားပါလဲဒီအချိန်ဒီဘဝနေပြီးတော့
သူတို့ဒေတာကန်အနေနဲ့ကတော့ဒီဖြစ်လင့်ထားတော့ဒီအမွေနှစ်ဒီကိုဒီစနစ်တကျပေါ့နော်သိသိနိုင်မယ်ပေါ့နော်ပြီးခဲ့တဲ့ငလျင်ကြောင့်ဒီပကံညာဦးဖျားရီပြူကြပါတဲ့အချိန်မှာဒီဝင်ကြီးပိုက်တွေဒီတော့ဝလုံးนี่ဒီထွက်လာတာတွေဒီအပေါ်အပြင်ဘန်းကိုခေါအောင်လှုပ်ထားပြီးဆွေးထဲမှာအုတ်ကျိုးအုတ်ပဲတွေနဲ့ထုံးတွေကိုရောခဲ့တဲ့တင်းထိမ့်သိမ့်မှုမျိုးတွေဟိုကျွန်တော်တို့ငြင်းတဲ့အချိန်မှာဒီခေါမှုမျိုးဝင်တဲ့အချိန်မှာဒီလိုထိမ့်သိမ့်မှုတွေဟာနည်းစနစ်ကြကြနဲ့မှန်မှန်ကန်ကန်ပေါ့နော်ထိမ့်သိမ့်နိုင်နေမယ်ဆိုတော့ကျွန်တော်တို့ဟိုမျော်လင့်ချက်နဲ့ကျွန်တော်ကဘာမှမင်းနဲ့အဲဝင်ကျင်လာလည်းဖြစ်တယ်နောက်ပြီးဒီအမွေနဲ့ဝင်လာနေများဒီဒီအမွေနဲ့တွေကိုထိန်းသိမ်းနေလာနေများကျွန်တော်တို့တက္ကသိုလ်ရဲ့အဲလူမှုဘဝတွေလည်းဒီတိုင်းနဲ့ကွန်ပျူတာတက်လာမယ်လို့မျှော်လင့်နေတဲ့ကမ္ဘာအမွေနဲ့ဝင်ကျင်လာပါတယ
်ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့အခုတခါကျွန်တော်ဦးတန်းစောဦးကိုပဲပြန်ပြီးတော့အလှည့်ပေးကြပါတယ်ဆိုတော့အခုလိုဒီရှင်းဟောင်းအမွေနဲ့ဖြစ်သတ်မှတ်ထားလိုက်တဲ့အတွက်ကြောင့်ပေါ့လေသက်ဆိုင်ရာဒီစီမံခန့်ခွဲမှုအပိုင်းကနေပြီးတော့ဟိုဘာတွေဆောင်ရွက်ဖို့ရှိပါလဲဆိုလိုတာကကုနာကိုသူရအောင်ပြောသွားသလိုပဲဒီမှာဟိုတယ်တွေအများပြပေါ်ပေါက်လာတဲ့ကိစ္စတွေဘာတွေရှိတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စမျိုးတွေရောဘယ်လိုမျိုးကင်တွယ်ဖို့အစီအစဉ်ရှိပါလဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပကန်းတော်စီယာတင်တဲ့အခါမှာ management plan မှာတွေ့တင်ပါတယ်ဒါမဖြစ်မနေဆောင်ရရမယ့်ဥစ္စာပေါ့ management plan မှာလည်းနှစ်ပိုင်းရှိပါတယ်ဒါကြိုက်nomination တော့ဆီယာနဲ့အတူ9နှစ်တကြိမ်ပေါ့ကျွန်တော်တို့ပြန်ပြီးဥစ္စာပေါ့ဒီချက်နဲ့လိုလာထည့်မယ်ပို့တာကိုနှုတ်မယ်အစားရှိရင်9နှစ်တကြိမ်ရှင်းစင်ရတဲ့ management plan ဒီ management plan ကိုအထောက်ကူပြုတဲ့ auxiliary plan တွေပေါ့နော် sector wide plan တွေလည်းပေါ်ပါတယ်အဲ့ဒီစာတွေလုပ်ပါတယ်အဲ့တော့လက်ရှိကကြံကိုကဘာမှုနေတင်ပြတဲ့အခါမှာကျွန်တော်ဒီမှာလုပ်ငန်းနှစ်ပိုင်းရှိပါတယ်ပထမတစ်ပိုင်းကတော့ dossier စတင်တဲ့ဟို management မှာလဲမှာပြောရတဲ့တိုင်းပေါင်း action plan အဟိုဒါ routine plan အစားရှိသဖြင့်အဲ့လို plan တွေရှိတယ်လို့လက်ရှိ inscribe လုပ်လိုက်တဲ့အချိန်မှာကျွန်တော်တို့အတွက်ဆက်ထောက်ချက်လုပ်ရမယ့်အချက်တွေလည်းပဲကျွန်တော်တို့ recommendation ပေါ့ဒီ additional recommendation ဆိုတာရှိပါတယ်အဲ့တော့အဲ့ဒီ additional recommendation ရဲ့60%အတိုင်းတော့ကတော့မူလ management plan ပေါ်ပြလာတဲ့အဲမှာလဲဆိုက2016 platformမင်းလည်းနောက်ပိုင်းကဆက်လုပ်ထားတဲ့လုပ်ငန်းတွေအခုတည်းကကျွန်တော်တို့ဆက်လက်ဆောင်ရွက်ပါတယ်ဥပမာဆိုပါစို့ archaeological risk map ပေါ့နောက်seismic hazard map လို့ခေါ်တယ်ဒီဟာတွေကနှစ်ခုစလုံးအတွက်အရေးကြီးပါတယ်တနည်းအားဖြင့်ပြောရရင်ဒီမှုအမွေနဲ့ဝတ္ထုစစ်အတွက်ပေါ့သူ့ကို threat ချိန်ထောက်လာတဲ့ထိခိုက်လာနိုင်တဲ့ပုံမျိုးတိုးတက်မှုတွေလုပ်ငန်းအတွက်လည်းဒီလို map တွေကိုကျွန်တော်တို့ဆွဲထားတဲ့အခါမှာဒါဆိုရှင်မိတာပေါ့နော်ဒီသုံးဖြတ်ပြီးနဲ့လူတွေပို့ရာဒီစနစ်တကျကျွန်တော်တို့တင်ပြဆောင်ရွက်နိုင်တယ်အဲခုနဆွေးနွေးတယ်လို့မျိုးဒီ hotel tour and industry အစနော်မူလ management တင်တဲ့အခါမှာဒီနဲ့ပတ်သက်တဲ့ part time ကဘာလဲဆိုတော့ဒီမှာကျွန်တော်တို့က conservation oriented ကိုကြွားပါတယ်အကုန်လုံးကဒီကိုလုံးဝတိမ်ဖို့ဒါနဲ့တန်ကြားတဲ့အခါကျတော့ခင်းသိရည်ဒီစိတ်ကနာလေးလုံးတဲ့အပြင်မှာကျွန်တော်တို့ကနှစ်ပိုင်းထားပါတယ်။ဟောနောက်ဟိုကပေါ့ဖိရှင်ပေါ့နော်။ငါးခုထဲမှာနောက်ဆုံးအချက်ကတိုယိုစင် SA မီတာအင်ဂျင်နီယာပို့ဆိုပြီးကျွန်တော်တို့ကလုပ်ထားပေးပါတယ်။ဒါပါလဲဆိုတဲ့အခါကျတော့ပတ်စံဒေတာရည်ကြည့်မှုအမွေအမြင့်မှု access ပေါ်မှာမူတည်ပြီးတော့သူ့မှာနေထိုင်တဲ့လူမှုဖွဲ့ပြီးတော့ဒေတာဆန်လူမှုဖွဲ့ပြီးဒီပေါ်မှာမူတည်လုပ်ဖို့မဟုတ်ဘူး generating local remote place ဖွင့်လို့တိုးတက်ဖို့အတွက်ဆိုရအောင်ကျွန်တော်တို့
အားကောင်းရပါတယ်ဟုတ်
ကဲ့ပါခင်ဗျာ
ဟုတ်ကဲ့ပါ โอเคสรุปโหคุณน่ะก็ดีกูปะกันดีตากันกูไหนทุ่นแล้วပြောตัวราพอเลยสรุปดีปะกันมาก็ดาโหรงอ่ะอะกูโหลမျိုးดีงะเลียนดันจองอ๋อผู่จาปัจฉิในเนี่ยมาติชู่เนี่ยริมาไอ้โหลอาสารู้เปลี่ยนดีชอบได้อาคามาผิดติโหลหลุดเลยสุดะหาမျိုးฤกูแลตู้ยะเลยสุပြီးတော့ตะดิ้นนี่ตลอดแม้ๆถั่วละบาเลยสรุปกูไหนทุ่นแล้วคุณน่ะပြောติโหลพอเลยจ้ะดิโหลเคสမျိုးฤกูอ๋ออู้ตั้นจออู้ดีชี้ออกอมวยนี่ဒီဌာနအနေနဲ့ဘလို့တင်းတင်းကြပ်ကြပ်ဟိုကင်တွေဖို့ဆိုတဲ့အစီအစဉ်မျိုးတွေရှိပါလဲ
။ဟုတ်ကဲ့ပါခင်ဗျာ။အခုကဘာအမွေနှစ်ကိုကျွန်တော်တို့တင်သွင်းတဲ့အခါမှာမောင်းညွန့်မဲ့အားလုံးပေါင်း3595ခုရှိပါတယ်ခင်ဗျာ။အဲ့ဒီမှာကျွန်တော်တို့ grade တွေခွဲတယ်ပေါ့။အဲ့တော့ဒီသေးလုပ်ငန်းတွေနဲ့တချို့အပိုင်းအမှန်ပါတယ်ခင်ဗျာ။ကျွန်တော်တို့နိုင်ငံကို international ကဒီချင်းဟာဝတ္ထုပစ္စည်းချင်းသိမှုနဲ့ပတ်သက်ပြီးတော့ဟိုအနည်းငယ်ပံမရရှိပါသေးတယ်ကျွန်တော်တို့ဆောင်ရွက်မှုတွေဟာအဲဟိုလိုအပ်တယ်မှားယွင်းမှုရှိခဲ့တယ်ဆိုတာထောက်ပြပါတယ်အခုပကံ nomination dossier တင်တဲ့အခါမှာ conservation guideline ratification မှာအမှားကိုပြန်ပြရမယ်ခါလေလုပ်ငန်းပိုင်းတစ်ခုအနေနဲ့ကျွန်တော်တို့ကထည့်သွင်းရေးဆွဲပြီးတော့အဲ့ဒီလုပ်ငန်းကိုဆက်လက်ဆောင်ရွက်ဖို့လည်းကျွန်တော်တို့ကတင်ပြပြီးဖြစ်ပါတယ်ဆောင်ရွက်ပါတယ်အဲ့တော့အထင်ကအချက်တစ်ခုအနေနဲ့ဆိုကျွန်တော်တို့ကမှလည်း2012နောက်ပိုင်းနေစပြီးတော့ကျွန်တော်တို့ကစီမံလို့ခေါ်တဲ့ကျွန်တော်တို့ concrete ကိုမတုံးတော့ဘဲနဲ့ဒီဘက်ကထွက်လာတဲ့ nine mortar ပေါ့နော်အဲ့ဒီဟာကိုတုံးတာပါလေတကယ်တမ်းကျတော့အမှားယွင်းဆိုတာအခြေအနေပေါ်မှာအများကြီးမူတည်ခဲ့ပါတယ်ညာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘသူဘသူမှလက်ညှိုးမထိုးလို့တော့ပါဘူးကျွန်တော်တို့လက်ရှိတာဝန်ဆောင်ရရတဲ့အပိုင်းမှာ2013နောက်ပိုင်းနေစပြီးတော့ဒီကြောင်းလဲမှုကိုပေါ်ဆောင်တယ်အဲ့လိုကြောင်းလဲတဲ့ဥစ္စာအပြင်ပကံမှာငွေရောင်းဖြစ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကဥစ္စာ acquit rehabilitation process နဲ့နောက်အခုလက်ရှိပေါ့ကျွန်တော်တို့ project တစ်ခုပေါ့အာနန္ဒအုတ်ကြောင်းပေါ့အဲ့ဒီပုံမှာမူတည်ပြီးတော့ conservation management plan ဆိုတာကျွန်တော်တို့လုပ်ပါတယ်ဒီအဲ့ဒီလုပ်ပြီးတော့ရတဲ့ result တွေပေါ်မှာလုံဆောင်တဲ့လုပ်ထုံးလုပ်နည်းတွေလုပ်ငန်းစဉ်တွေပေါ်မှာမူတည်ပြီးနောက်ပိုင်းပြင်ရတဲ့အားလုံးကို monument တွေအားလုံးပေါ့အဲ့ဒီခါကိုပြည်ပြင်ကြောင်းနဲ့ပြင်ဆင်သွားဖို့ကျွန်တော်တို့ဆောင်ရွက်ဖို့ကြီးရတာပါလေညီမတာပါအဲ့ဒီလုပ်ငန်းအတိုင်းနဲ့ဆောင်ရွက်ပါတယ်အားလုံးကတော့ long process ပေါ့ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုကျွန်တော်ကိုသူရအောင်ကိုပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာကိုသူရအောင်ကဒီပကံဒေတာနဲ့ပတ်သက်ပြီးတော့ဟိုထဲထဲဝင်ဝင်ပေါ့လေဆောင်ရွက်ခဲ့သူတူဖြစ်တဲ့အခါကျတော့ဘာကြောင့်အခုလို့အခုမှဒီပကံဒေတာကိုကမ္ဘာရှိအောင်ရည်ကျေးမှုအမွေနှစ်ဒေတာဖြစ်သတ်မှတ်လိုက်တာလဲအရင်ဒီ1990ပြင်းနှစ်ဒီကြော်ကာလတွေမှာရုံးကလေးကဒါ UNESCO အတိမတ်ပြုခံရဖို့ဆိုပြီးတော့ကြိုးစားခဲ့ကြတာဆိုတော့အဲ့ဒီအကြောင်းလေးလည်းနည်းနည်းတော့သိသလောက်ပြန်ပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ပကံဟိုစတ်ဟိုကျင်းမှုရာဟိုကြိုးစားခဲ့တာတို့ဒီနဝဒအစိုးရလက်ထက်ပေါ့နော်ကျွန်တော်ဟို94 96ပေါ့နော်အဲ96မှာပကံကဟိုအမွေနှစ်ငင်းခံရတာမဟုတ်ပါဘူးအမွေနှစ်ဖြစ်ဟိုကဒီဖားပေါ့နော် UNESCO ရွှေ့ဆိုင်ခံရရတာပေါ့ဆိုတော့ပြန်တင်ပါဟိုဒီပကံပြန်တင်ပါဆိုရဲဟာမျိုးပေါ့အမွေကြီးရေချင်းတက်မှတ်ချက်မရှိလို့မဟုတ်ပါဘူးဥမာစီမံခန့်ခွဲမှုအတွက်လိုအပ်တဲ့ဟာတွေလို့လို့သူကဒီစားပေါ့ရွှေဆိုင်ခံရလို့တုံးတာပေါ့နော်အဲ့တော့သူကရွှေဆိုင်ခံရတဲ့အကြောင်းရင်းကတော့နံပါတ်1ကတော့သူကဘာလဲဆိုတော့ကျွန်တော်တို့ကဒီအမွေကြီးကိုကာကွယ်တဲ့ဥပဒေမရှိဘူးတဲ့ကျွန်တော် UNESCO တင်တဲ့အခါကျရင်ဒီမွေနှစ်ရဲ့တန်ဖိုးရှိရမယ်နောက်တစ်ခုကဘာလဲဆိုတော့ဒီမွေးနှစ်ကိုကာကွယ်ရေးဥပဒေရှိရမယ်ပြီးဒီမွေးနှစ်ကိုစီမံခန့်ခွဲရေးဥပဒေရှိရမယ်ပေါ့နော်အဲ့တော့ဒီချက်တွေရှိဖို့လိုတယ်အဲ့တော့ကျွန်တော်တို့ကအမွေအဲ့တုန်းက98ဥပဒေ98ဥပဒေကမရှိသေးဘူး96မှာတင်တော့အဲ့တော့သူတို့ကမ္ဘာမွေးနှစ်ဒီဖားဖြစ်ပြီးမှ98စုံဥပဒေကိုထုတ်တယ်ပေါ့နော်အဲ့နောက်တစ်ချက်ကသူကချွေဆိုင်ခံရတဲ့ချက်ကဘာလဲဆိုတော့ကျွန်တော်တို့ဒီလမ်းပေါ့မွေးနှစ် landscape ကိုပြည့်စည်တဲ့လမ်းပေါ့အဲကောက်ကွင်းအဲဒါမျိုးတွေဆိုယူနက်စကိုကထည့်ပြောတယ်ပေါ့ဒါတွေကယူနက်စကိုရဲ့အခုလက်ရှိဟို official word မှာလည်းရှိပါဒီကြောင်းအချက်တွေကြောင့်သူတို့ကရွှေ့ဆိုင်ခံလိုက်ရတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဟိုအခုပေါ်လေးဒီလိုကိစ္စနဲ့ပတ်သက်ပြီးတော့ဒါအဲ့ဒီခေတ်တုန်းကဆိုလို့ရှိရင်ဒါနဝတာခေတ်ပေါ့နဝတာခေတ်မှာဆိုလို့ရှိရင်ဒါအဲ့ဒီခေတ်ကဒီအတော်ကိုဩဇာကြီးခဲ့တဲ့အတွေ့အမူတစ်ပေါ့လေသူဘာပြောသွားလဲဆိုတော့နားထောင်ကြည့်ပြအောင်ခင်ဗျ
ကျေရဝါဒဘုရားဘာနိုင်ငံတခြားနိုင်ငံတွေနဲ့မတူဘူ
း
တခြားနိုင်ငံတွေဆိုတာကတော့သူတို့ထေရဝါဒဘုရားဘာနိုင်ငံမဟုတ်တဲ့ပဲဘာမှလည်းမပြုတ်ပြင်ဘူးရှေးရှေးအောင်တိုင်းပဲထားတို့ကတော့ဘုရားဘာသာထေရဝါဒဘုရားဘာသာဘုရားဘာသာတော့မထေရဝါဒဘုရားဘာသာပဲအ
ဲ့
တော့ထေရဝါဒဘုရားဘာသာနိုင်ငံဆိုတာဖျားဆိုရင်လည်းရွှေရှိရတယ်
ဟုတ်ကဲ့ဒါကတော့ဒါဟိုးတုန်းကအတော်ဩဇာကြီးခဲ့တဲ့ထောက်လန်းဘုโจကြီးအောင်ခင်ညွန်ပြောသွားတာပါဆိုတော့ဒါသူပြောတာကတော့ကျွန်တော်ရက်အတိကျတော့မသိဘူးဒါအခုနောက်ပိုင်းမှာပဲပေါ့လေအခုနောက်ပိုင်းလွန်ခဲ့တဲ့ probably 2 နှစ် 3 နှစ်လောက်ကဖြစ်နိုင်ပါတယ်ဆိုတော့အခုသူပြောသွားတဲ့အတိုင်းပေါ့လေဆိုတော့ဒီဘာသာရေးအရာရောဒီရှေးအောင်အမွေနဲ့ဖျားတွေကိုရွှေချတာမျိုးနဲ့ပတ်သက်ပြီးတော့ဒီပညာရှင်တယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျကိုသူရအောင်ဖြေပြပါခင်ဗျ
အော်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာတကယ်တမ်းဆိုတော့ကျွန်တော်တို့ကဒီဘာလဲဆိုတော့ဟိုအမွေနစ်ကိုထိနေမှာကျွန်တော်တို့အမွေနစ်ရဲ့ဒီဟိုပေါ့အခင်ကရတံပိုးပေါ့ OUB ရဲ့ပြီးတော့ဒီအမွေနစ်တံပိုးပေါ်မှာတည်ရှိနေတဲ့ဒီဟိုဟာ authenticity ရော integrity ရောဆက်ရှိပါတယ်ပေါ့နော်အမွေနစ်ရဲ့တံပိုးဘလောက်အကန့်ရှိနေလဲဆိုရဲအရာအတိတ်ယူကြည့်ပါတယ်ဟိုမှာအဲ့လိုမျိုးဆိုရင်ရွှေချလိုက်တာမျိုးပေါ့ပြီးနောက်တစ်ခုကဟိုမှာဖျားဆိုရင်ကျွန်တော်ကပကံမှာ85လင်းပြူသွားတယ်ပြူသွားတဲ့အခါမှာတချို့ဖျားတွေကဟိုမှာမရှိတော့ဘူးတိုင်းမှာမရှိတော့အဲ့လိုမျိုးကျွန်တော်တို့ကဘာလုပ်လိုက်လဲသူတို့တွေကဘာလုပ်ကြလဲလို့ပြောရင်ဟိုမှာဖျားကကျွန်တော်တို့ကချိန်ဘူးတော့ဟိုပေါ့အခုလိုငတ်မြန်လာတော့ဒီဘာကြီးဟိုရှိမလားဆိုပြီးတော့သူတို့ကချိန်ဟိုကြီးတော်တွေငတ်မြန်လာတော့ဒီအထက်မှာချိန်ဘူးတော့ကြီးနေပေါ့အဲတကယ်တော့ပကံဖျားမှာဟိုမှာဒါမျိုးအထောက်ထားတဲ့အရာမျိုးချေရသည်လို့ခေါ်တယ်ခီးပြီးပေါ့နော်အဲ့ဒါဟိုအထုတ်ကဒါအကုန်ပဲဆိုတဲ့ဟာမျိုးရှိတယ်ရှိတော့အဲ့လိုမျိုးကလည်းမဟုတ်ဘူးအဲ့ဒါရှိတယ်ဆိုတဲ့အငင်းပွားမှုတွေရှိတယ်ရှိတော့ပြောချင်တာကဒီကွန်ဂျန်ချပေါ့နော်ဖျားစီဒီဟိုမှာတဝက်လောက်ပြူသွားတယ်စတက်ချပဲကျန်နေဟာကိုဟိုမှာအစ်စ်ကျင်းနေဆိုဟိုတို့ကအားပြတ်မထားကောင်းမှုဆိုတဲ့ဟာမျိုးကဟို concept ဒီဘာသာရေး concept နဲ့အမြင်နဲ့တွားကြည့်တဲ့အခါကျတော့ဘာဖြစ်လဲဆိုတော့ရှိအောင်မွေနေသေးတယ်ကြာမွေနေတဲ့တံပိုးကမရှိတော့ဘူးဟိုအကောင်းဆုံးကျွန်တော်ကဥပမာပြရအောင်လို့ပြောရင်ကျွန်တော်တို့ကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကဘာရှိလဲဆိုတော့အနာရဝတီဇီကြီးကပြူသွားတယ်ပြူသွားတော့ structure ကုန်ကြီးပဲရှိတယ်ပေါ့နော်ရှိတယ်ဒီအတွက်အထောက်ထားတယ်လေ British Museum မှာဒီအနာရဝတီရဲ့ဟိုစီဒီလုံတော့ပုံစံကလေးအသေးစိတ်ရှိတယ်ဒါပေမဲ့အိန္ဒိယအဲ့ဒါကိုပြန်မဆောက်ဘူးအဲ့ဒီနေရာကိုပြထားပြီးတော့အဲသူ့ site ထဲမှာပုံစံငယ်နေနဲ့ဒါအမရဝတီပုံစံပါဆိုတော့ကြီးကြတယ်ပေါ့နော်အဲ့တော့ဒါကျွန်တော်တို့ကအကောင်းဆုံးပြဥပမာဟိုပေါ့ဒီစိတ်ဒီပိုင်းလေးအပိုင်းလေးရဲ့ channel ဟာကိုပြန်ဖြူပြီးဟိုအစ်စ်အကုန်လုံးပြန်ဆောက်တာပြီးဒါအမွေနေ့ရဲ့ချင်းလျက်တံဘိုးကိုပျောက်သွားကွန်ဂျန်ချကိုယ့်ရဲ့စိတ်ကူးနဲ့ပဲအဲ့တော့ခေါင်းရဲ့တံဘိုးကမရှိတော့ဘူးအစ်စ်တယ်ရင်အစ်စ်ပဲပေါ့နော်ဒါမျိုးပေါ့ကျွန်တော်တို့ကအဲ့တော့ UNESCO မှာဗာပြောလဲဆိုတော့ကျွန်တော်ရည်ချင်မှုအမွေနေ့ဆိုတာကဗာဆိုကျွန်တော်တို့ကဗာလဲဆိုတော့တခါပြည့်စည်းသွားတယ်ဘယ်တော့မှပြန်မရဘူးလေအဲ့တော့ကျွန်တော်တို့ကချင်းမှုပဲချင်းလို့ပဲရမယ်ကျွန်တော်တို့ကဒါကိုပြင်ဟိုဘယ်လိုပြောမလဲအစ်စ်ပြန်ပြီးတော့ကော်နာညော့တာအဲ့အဲ့လိုမျိုးပုံစံမရဘူးပေါ့ခါလီတက်ဒီဘာသာရေးယုံကြည်မှုကဒီအမွေနဲ့ပြည်ရဲ့ကြီးနဲ့အမွေနဲ့တန်ဖို့ကြာပျောက်သွားစီတယ်ပေါ့ဟုတ်ကဲ့ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဟိုအခုပေါ်လေးဒါဦးတန်းစောကိုမေးပြရစီခင်ဗျဆိုတော့ UNESCO ကနေပြီးတော့အခုလိုအတိအမှတ်ပြုခံရတာကြောင့်ပေါ်လေးပကံဒေတာအနေနဲ့ဒီနိုင်ငံတကာအကူအညီတွေကိုရောဘယ်လိုပုံစံမျိုးရပါမလဲ
ဟုတ်ကဲ့ပါပကံဒေတာတော့အစောပိုင်းနဲ့ကျွန်တော်နိုင်ငံတကာအကူအညီရပါတယ်ခင်ဗျဘယ်လိုလဲဆိုတာကတော့စာလုပ်တဲ့2013လောက်ကကျွန်တော်အီတလီယန်ဖန်ပေါ့အီတလီယန်ဆန်ဝိတ် UNESCO အခုနောက်ပိုင်းအထိကိုပဲကျွန်တော်တို့ကအခုကားရန်ပြီကိုပဲအီတလီယန်ဆန်ဝစ်ဖရိတ်ဖို့ပေါ့ကားမျိုးရတယ်နောက်ပြီးတော့ဒီလိုချိုင်းနာတို့ဆွစ်ဇာလန်တို့ကရတယ်ဒီနေရာမှာကျွန်တော်တို့ကအခု management နဲ့အရာကျွန်တော်တို့ပါလို့ဖို့တို့လာလဲဆိုတော့နေရာ၄အလုံးသင်္ကေတလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုလက်ရှိဆောင်ရွက်နေတာ grading အရင်ခွဲပါတယ်ဘာကြောင့်လဲဆိုတော့ grade 1 grade 2 grade 3အဲ့လိုခွဲတဲ့အခါမှာကျွန်တော်တို့က priority သင်္ခါရီဦးစားပေးပြုပြင်ပေးပေးရမယ်ဒါမျိုးပေါ့ကိုယ်တပ်တော့ဆက်ပြီးရခါကြရင်ခုနဆောင်ရွက်နေသေးဖြစ်တဲ့ conservation management plan ပေါ်မှာမူတည်ပြီးတော့ from base နဲ့ပြီးတော့ top ပေါ့နော်အဲ့လိုမျိုးဆောင်ရွက်တဲ့ဟာမျိုးတွေအထူးသဖြင့်တော့ကျွန်တော်တို့ချုပ်ထားတာကျွန်တော်တို့နိုင်ငံအမယ်ဆောင်ရွက်ရမယ်ဟာတော့ integrity နဲ့ authenticity ပေါ့အဲ့တော့ဒီနေရာမှာ integrity နဲ့ authenticity OUE ကို support လုပ်တာဒါအားလုံးတော့သိကြတာပဲဒါပေမဲ့ဒီနေရာမှာပါကျွန်တော်တို့ dossier ကိုစာရေးရတာအာပြောပြတယ်ဆက်ခါကြတယ် monument မှာကျွန်တော်တို့ကနှစ်ပိုင်းရှိပါတယ်တစ်ခုကပါလဲဆိုတော့ active ဖြစ်တဲ့ monument in active ဖြစ်တဲ့ monument မှာ archaeological mound ဆိုရင်တော့ inactive ဒါနဲ့သူဒီဂျမကွန်မြူနတီရဲ့အခြေခံအချက်ကဒီနေရာတွေကတိတ်ရဲသူတို့ကဟိုပြည်ပြင်းထိမ့်ပိနေတယ်ပေါ့အဲဒီလိုမျိုးရှိနေတဲ့အခါမှာခုနကိုတူရအောင်ပြောတယ်လို့ပေါ့ဒီလိုတင်နေထုံတုတ်တယ်ဆိုတော့ merit making ပေါ့အဲ့တော့ဒီညာရှင်တွေနဲ့ကျွန်တော်တို့ တော်တော်များများဆွေးနွေးဖြစ်ပါတယ်။ဒါကြောင့်လည်းဆိုတဲ့ခါကျတော့ဒီဗုဒ္ဓဗုဒ္ဓစ်မွန်နီမန့်ကြီးအားလုံးဟာ heritage လေးဖြစ်ပြီးတချိန်တည်းမှာပဲဒီဗုဒ္ဓဒီဘုရားရှင်ဗုဒ္ဓ follower တွေအတွက်သူကပါလဲဆိုတော့ဒါဟာတရားပေါ်မှာမဟုတ်ပြီးတော့သူကအစအုံတစ်ခုတည်းမဟုတ်သူရဲ့သင်္ကေတညာဖြစ်တဲ့အခါကျတော့ဒီဒါဟာတရားပေါ်မှာမဟုတ်ပြီးဒီပိနေခါလေအရေးပါတဲ့ချက်တစ်ခုကိုကျွန်တော်တို့ပြပြကြပါအဲဒီအခါမှာကျွန်တော်တို့က active active monument ကျွန်တော်တို့ဟိုစဉ်းစားလာကျွန်တော်တို့ကအဲဒီမျိုးစဉ်းစားတဲ့အခါမှာမော့ဒီဗလာအမွေမျိုးကိုစဉ်းပွင့်တဲ့အခါမှာကျွန်တော်တို့က operation နဲ့ guideline ဆိုတာရှိတယ် operation နဲ့ guideline မှာဘာတွေပါပြီးလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကစဉ်းပီးလုပ်ငန်းမှာပဲconservation in the year what you are doing or pay in my preservation renovation reconstruction if you are going to do a step by step လုပ်ထားလာရှိတာပေါ့အဲ့တော့ဒီနေရာမှာအဲ issue တစ်ခုဖြစ်လာပါတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့စာရေးပုံမှာရှိတဲ့အဲကမ္ဘာအမွေနဲ့ရသွားတဲ့ဇာတ်တစ်ခုပေါ့စစ်အတွင်းမှာပြည့်စည်သွားတယ်ကမ္ဘာအမွေနဲ့တော့သူက900ခန့်လုံးပဲကျန်တော့တယ်။အဲ့ဒီပုံမှာတစ်ခါပြန်ပြီးတော့ကျွန်တော်တို့ကဒီရဲ့ integrity နဲ့ authenticity ကိုမပြောက်အောင် integrity နဲ့ authenticity ရဲ့မှာပါလဲဆိုတော့ authenticity ဆိုတဲ့နည်းချက်ရှိပါတယ်ဒီစိတ်ကြောစောက်
ဟုတ်ကဲ့ဟုတ်ကဲ့ပါ
integrity ဆိုတာသိရအားမျိုးအဲ့လိုပြန်ဆောက်တဲ့အခါမျိုးဆိုတော့ဒီသင်းလုံငန်းမိုင်းဆိုင်ရာအနေနဲ့ဆိုကျွန်တော်တို့ကအခုချိန်မှာစပြီးတော့ management plan ပေါ်မှာမူတည်နေနိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုမှာမူတည်နေအဲ့ဒီပေါ်မှာမူတည်ဆက်လက်ဆောင်အဲ့
ဟုတ်ကဲ့
ချက်တစ်ခုရှိတာ customer protection ဆိုတာလေအလုံးအရေးပါတဲ့ချက်တစ်ခုပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုတော့ဒီပကံဒေတာနဲ့ပတ်သက်ပြီးတော့ပေါ့လေဟိုမိထီလာအနေပြီးတော့စာရေးသားပေးပို့ဟိုမိထီလာဥစေမောင်းအနေပြီးတော့သူ့အနေနဲ့ဖြစ်စီခြင်းနဲ့အကြောင်းအရာလေးတွေကိုစာရေးသားပေးပို့ပြီးတော့ပေးထားပါတယ်အဲ့ဒါလေးကိုမဆွမွန်ဖတ်ပြပေးပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥစေမောင်းမိထီလာရေးထားတာကတော့ပကံဒေတာကိုကဘာရှေဟောင်းယဉ်ကျေးမှုအမွေနှစ်စီးရင်ဝင်ဒေတာအဖြစ်အတိအမှတ်ပြုတာခရရပါပြီတဲ့ဒါဟာကျွန်တော်တို့အတွက်ဝမ်းသာစရာဂုဏ်ယူစရာပါပဲလို့ရေးထားပါတယ်ဒီလိုမျိုးအတိအမှတ်ပြုခရရတဲ့အတွက်ကဘာအနှံ့ကလူမျိုးပေါင်းစုံလေးလာလူသူတွေအများအပြားလာကြတော့မှာပါတဲ့အဲ့လိုလာမဲ့သူတွေအတွက်ဧဂျူရီအဲလန်းညွန်တွေအလုံးလောက်ရှိဖို့နောက်သူတို့သွားလာရေးတဲခိုနေထိုင်ရေးလုံခြုံရေးစီကံထိန်းသိမ်းရေးစားတောက်ရေးကျန်းမာရေးဗီဇာကိစ္စတွေအခက်အခဲမရှိဘဲနဲ့စောလျေစွာဆောင်ရွက်ပေးနိုင်မှုနောက်ပြီးတော့နိုင်ငံတကာငွေကြေးလဲလှယ်မှုအဆင်ပြေစေရေးစတာတွေကိုပြည့်စုံအောင်စီစဉ်ထားဖို့အရေးကြီးလာပါပြီတဲ့ဒီကိစ္စရက်တွေကိုပြည့်စုံအောင်ဆောင်ရွက်ပေးနိုင်ခြင်းမရှိရင်တော့ကဲ့ရဲ့အပြစ်တင်ခံရမှာပါတဲ့ရာပီးထားတဲ့ဂုံကလေးလဲကြာဆင်းသွားမှာစိုးရိမ်ပါတယ်တဲ့ဒါကြောင့်မလို့ဒီကိစ္စတွေကိုအကွက်စစ်စစ်နဲ့ပြည့်စုံအောင်ဆောင်ရွက်နိုင်မှုပကံဒေသဆိုင်ရာစီမံကံကိုကဲရဲ့ကော်မတီဒါမှမဟုတ်လို့ရှိရင်လဲဌာနခွဲတစ်ခုခုတီးခြားဖွဲ့စည်းပေးထားသင့်ပါတယ်လို့ထင်မှာကြောင့်ဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
ကောင်းပါကြီးဒါကတော့မိထီလာဦးစိန်မောင်ပါခင်ဗျာပကံညာဦးဒေသခံကိုနိုင်ထွန်းကိုကျွန်တော်တလှည့်ပြန်ပြီးတော့ကျွန်တော
်
မေးချင်ပါတယ်ကိုနိုင်ထွန်းဆိုတော့ကိုနိုင်ထွန်းတို့ဒေသခံကြီးအနေနဲ့ပေါ့လေအခုကဒီပကံဒေသကိုဟိုပို့ပြီးတော့အခုလိုမျိုးကပ္ပမွေနေဖြစ်တတ်မှတ်လိုက်တဲ့အခါကျတော့ဒီဒေသခံကြီးအနေနဲ့ရောပေါ့ဒီဒေသကိုထိန်းသိမ်းထားဖို့ကဘလောက်တောင်အရေးကြီးရထင်ပါလဲအဲ့ဆိုတော့အခုလိုညနေဒီနေ့ညညမှာပဲပေါ့လေဒါပကံဒေတာကိုအခုလိုတိမှတ်ပြလိုက်တဲ့အတွက်ဆိုပြီးတော့ဒါဂုံပြူပွဲ stage show ဒီအာနန္ဒဖယနာမှာကျင်းပရလို့လည်းသိရပါတယ်ဆိုတော့ဒီ stage show ကအတန်နေရအင်တာနက်ကျေလောင်လို့ဆိုပြီးတော့ဒါရှီအောင်မွေနေဒီပစ္စည်းတွေကိုလည်းထိခိုက်နိုင်တဲ့ဆိုတာမျိုးအင်တာနက်ပေါ်မှာလူမှုကွန်ရက်ထဲမှာရေးသားနေတာတွေတွေ့ရပါတယ်ဆိုတော့အဲ့အခြေအနေလေးရောဗာမြန်သိရပါလေ
ဒီအခြေအနေတော့တချို့ဒီပညာရှင်တွေသုံးသက်တာကတော့ဒီတုံခါလို့ပေါ့တုံခါတော့ကျွန်တော်တို့တာမန်ဒေသခံအနေနဲ့ကတော့သုံးသက်မိတာကတော့ဒီတရပါကိတ်ကိုဆက်တဲ့ချိန်မှာဒီကားမောင်းဖြတ်တဲ့ချိန်မှာတုံခါလို့ဆိုပြီးတာကြီးတွေပြေးမဝင်တဲ့အနေထားပေါ့နော်တာကြီးတွေပြေးမဝင်တဲ့အနေထားဖြစ်နေတဲ့အခြေအနေမှာဟိုဒီဆက်ကြီးတွေနဲ့ဆက်ကြီးတွေနဲ့ဒီဟိုဒီစတေချိုးလုပ်တဲ့ဟာဆိုတုံခါမှုဆိုလို့ကျင်ဒီကားမောဖြတ်မောင်းတဲ့တုံခါမှုတဲ့ကျွန်တော်တို့ကကိုယ်လေလို့ပဲကျွန်တော်တို့ကသတ်မှတ်တယ်ပေါ့နော်အဲဒါကြောင့်မို့လို့ဒါမျိုးတွေကိုတော့မလုပ်စီခြင်းဘူးပေါ့နော
်ဟုတ်ကဲ့ပါမ
လုပ်စီခြင်း
ဟုတ်ကဲ့ကိုနေ
လည်းခုဒီမာကဖြစ်နေတဲ့အနေအထားကဒီစီမံခန့်ခွဲမှုအပိုင်းပေါ့နော်စီမံခန့်ခွဲမှုအပိုင်းမှာတအားအားနည်းနေတာကိုကျွန်တော်တွေ့ရတယ်ကွာ
ဟုတ်ကဲ့ပါဟုတ်ကဲ့ကိုနေထွန်းရေ
ဒီဟာစတင်ပြီးကမှအခုကမ္ဘာအမွေနဲ့ဒီကြီးညာတဲ့ဈားထဲမှာကျွန်တော်တို့စီမံခန့်ခွဲမှုအလွဲတွေကိုသက်တိုက်လုပ်နေတာကိုကျွန်တော်တို့ဒေသခံတွေက တော်တော်ကိုဟိုမကြည့်နိုင်ကြဘူးဖြစ်နေပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုနောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ကိုသူရအောင်ကတော့ line ကပြတ်သွားပါတယ်ဦးတန်းစောဦးအနေနဲ့ဖြေးပေးပါဆိုတော့အခုလိုမျိုးကမ္ဘာအမွေနေ့အဖြစ်သတ်မှတ်နိုင်ပြီဆိုတော့ဒီနိုင်ငံသူနိုင်ငံသားတိုင်းရဲ့စိတ်တပိုင်းဆိုင်ရာမှာရောဘလောက်ဒီအောင်ပြင်ဆင်ပြီးတော့အဲပကံကိုဆောက်ရှောက်တက်ပါလဲမိနစ်ဝက်လောက်ပဲဖြေးပေးပါခင်ဗျဟု
တ်ပြပါခင်ဗျပကံကအရေးကြီးတဲ့ကြားရုပ်တစ်ခုအနေနဲ့ကျွန်တော်တို့ကအခုနိုင်ငံတကာနဲ့ဖြည့်ဆက်ပါတယ်ဖြည့်ဆက်တဲ့အခါမှာအရေးပါတဲ့အချက်ကပကံကျွန်တော်တို့မြန်မာနိုင်ငံပြည်မြန်မာနိုင်ငံသားအားလုံးအတွက်ကြောက်ရုံနဲ့ဖြစ်တယ်။ကမ္ဘာမိသားစုတွေကိုပမာပြည်ဟာပြန်ပြီးတော့ဝင်ရောက်လာပြီ။ကျွန်တော်တို့အားလုံးကစီမံခန့်ခွဲမှုတကယ်အားလုံးက process ပေါ့နော်။ကျွန်တော်တို့အားလုံးဆောင်ရွက်ပါမယ်။အတူတကွပူးပေါင်းလုပ်ဆောင်ကြပါမယ်။အဲ့ဒီအချက်ကိုလည်
းဟုတ်ကဲ့
အနေနဲ့ကြောက်ရုံတစ်ခုဖြစ်ပါတယ်။
ဟုတ်ကဲ့ပါ။
နောက်တစ်ခါကျွန်တော်တို့ရဲ့စီမံခန့်ခွဲမှုကြီး
ဟာ
ကျွန်တော်တို့ government တစ်ခုတည်းမဟုတ်ဘူး။လူမှုအဖွဲ့ကြီးတွေပါပေါင်းလုပ်တယ်ဆိုတဲ့
ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာဆရာဦးတန်းစောကျွန်တော်တို့အချိန်ဆေးသွားတဲ့အတွက်တလောက်ပါပဲပါဝင်ရှင်းနေသူပေါင်းကျေးဇူးထူးတင်ပါတယ်ခင်ဗျာ